စစ်ကောင်စီနဲ့ညီညာရေးဆွေးနွေးမှာတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုတနိုင်ငံလုံးထိုးစစ်တွေရပ်ဆိုင်းရေးဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါဝင်နိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးနဲ့ညီညာရေးဖြစ်စဉ်မှာသက်ဆိုင်သူအားလုံးပါဝင်ရေးအတွက်ပအိုအမျိုးသားဖက်ဒရယ်ကောင်စီကတိုက်တွန်းလိုက်ပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကရောဘလို့သဘောထားရှိနိုင်ပါသလဲ။ရန်ကုန်ကဖေးဖို့တဲ့တဲ့ရင်ကိုကုသားညုံပြောပြပေးမှာဖြစ်ပါတယ်ဗျာ
။ပအိုနိုင်ငံရေးအင်အားစုအသစ်တစ်ခုဖြစ်တဲ့ပအိုအမျိုးသားဖက်ဒရယ်ကောင်စီကစစ်မှန်တဲ့ညီညာရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အကြံပြုချက်စာတစောင်းကိုဒလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်တာပါ။ဒီအကြံပြုချက်ဟာညီညာရေးဆွေးနွေးပွဲကိုတက်ရောက်မဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုစစ်ကောင်စီနဲ့ဆွေးနွေးဖို့တိုက်တွန်းထားချက်တွေဖြစ်ပါလေ။အချက်၅ချက်ပါတဲ့ဒီအကြံပြုတိုက်တွန်းချက်ကိုပို့အမျိုးသားဖက်ဒရယ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူခွန်ဝါကဗီဒီယိုကိုခုလိုပြောပါရစေ
။ဒီအချက်တော်လည်းမပါဝင်တဲ့အရေးစုရဲ့အကောင်လုံးကကြည့်ရနိုင်ဖို့အတွက်စစ်တပ်ကအကြီးကဒါသူစစ်စင်တာတွေတက်ဖြတ်တယ်ရပ်ဖို့လိုအပ်တယ်။ပြီးတော့မှစစ်အာဏာနဲ့ကိုတော်လည်းနဲ့အရေးစုတွေကိုဒါတက်ဖြတ်တာတွေမိရှုတာတွေဖန်ဆီးတာတွေနဲ့ဒါလည်းရပ်ဖို့လိုအပ်တယ်ပေါ့။လက်ရှိပန်းထားတဲ့ကောင်းဆောင်တွေနိုင်ငံကြီးဂျင်းသားတွေကအတော့အကုန်လုံးပေါ့နော်လွတ်ဖို့လိုအပ်တယ်ပေါ့နော်ငင်းချင်းကိစ္စတွေကိုစဉ်းစားကြမယ်လုပ်ကြမယ်လို့ပြောတဲ့အခါကျရင်အကြီးကြီးကအားလုံးပေါ်ဝင်ပြီးပေါ့လေပြန်ပြီးတတိချက်စီတယ်နဲ့နောက်ဆုံးတစ်ချက်ကမြန်မာနိုင်ငံအတွက်ငင်းချင်းကိစ္စရက်တွေနော်အပြစ်ခက်ရက်နဲ့ကိစ္စရက်မျိုးတွေစဉ်းစားတဲ့အခါကျရင်လည်းအာမခံချက်ရှိမှုအပကုလသမဂ္ဂရဲ့ပူပေါင်းပေါ်ဝင်မှုတွေတို့အနေနဲ့ကအင်အားစုရဲ့ပါဝင်လာဖို့ဆိုတဲ့ကိစ္စရက်မျိုးတွေဒါလည်းစဉ်းစားဖို့လည်းလိုအပ်ပါတယ်
ပို့မြူသားဖရယ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖန်ဆီးထားတဲ့ခေါင်းဆောင်တွေဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့ရဲ့အမိကိုဖော်ပြထားသလိုပဲညီညာရေးလုံခြုံရေးမှာအားလုံးပါဝင်ရေးဆွေးနွေးရမှာလဲအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ကိုပါဖော်ပြထားပါတယ်လက်ရှိညီညာရေးဖြစ်စဉ်ဟာလူလူပူးပေါင်းပါဝင်မှုထောက်ခံမှုမရလို့ရှိရင်အောင်မြင်မှာမဟုတ်တလို့တရားဝင်မှုရမှာမဟုတ်ကြောင်းလည်းထောက်ပြထားပါတယ်ပို့အမျိုးသားဖရယ်ကောင်စီဟာပို့အရက်ဖက်အဖွဲ့စည်းတွေ CDM ဝန်တန်းတွေ PDF အဖွဲ့ဝင်တွေနဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့ PNL ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်တို့ကိုပေါင်းပြီးတော့ပြီးခဲ့တဲ့လကဖွဲ့စည်းထားတာဖြစ်ပါတယ်။သူတို့ရဲ့အကြံပြုချက်တွေဟာ NCA အဖြစ်အစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့စွန့်နှိမ့်မှုတွေနဲ့ကွာခြားမှုတိတ်မရှိတာကြောင့်ဒီချက်တွေအကောင့်ထဲပေါ်ဖို့ဆိုရင်တော့အချိန်ယူဆောင်ဖို့လိုတဲ့အကြောင်းနိုင်ငံရေးသုံးသပ်သူဦးခွန်ဆိုင်ကပြောပါတယ
်။ CPSD ကရည်ဆွဲထားတဲ့အခြေခံမူတွေနိုင်ငံရေးယူမန်ချက်တွေကိုရှင်းတယ်ဆိုလို့ရှိရင်တော့ဒီသူတို့တင်ပြတဲ့အချက်တွေနဲ့ကွာတယ်လို့မထင်ဘူးပေါ့နော်အခုလောလောဆယ်ကတပတ်နဲ့တက်ကယုံကြည်မှုပြောင်းလို့မတည်ဆောက်နေတဲ့ကာလဖြစ်တဲ့အတွက်ကြောင့်မလို့သူကအနည်းဆုံးတော့23ကျင်းလောက်တော့သွားမယ်ဒီပထမစီမံတော့ဒီ EAO တွေနဲ့ဆွေးနွေးဖို့နောက် EAO နဲ့ဆွေးနွေးလို့အဆင်ပြေတယ်ဆိုလို့ရှိရင်လည်းဒီ Studio ဆင်မှာအစီအစဉ်အထူးတောင်းနေနဲ့အဲ့လိုမျိုးတဖြည်းဖြည်းပြီးဆောက်လာပြီဆိုလို့ရှိရင်တော့တတိယအဆင့်သုခအဆင့်မှာတော့အားလုံးပါနိုင်ဖို့ကတော့ဖြစ်လာတယ်လို့ပဲယူဆတာပေါ့ဗျာနော
်အခုဆိုင်ဟာ NCA အပြည့်အဖွဲ့တွေစုထားတဲ့ညီနေလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ရဲ့အချံပီတူလည်းဖြစ်ပါတယ်လောလောဆယ်မှာတော့စစ်ကောင်စီကညီနေစနေဘူးအတွက်တဖွဲ့ချင်းစီကခေါင်းဆောင်တွေကိုဖိတ်ကြားထားတာပါဒီလိုဖိတ်ကြားတဲ့နေရာမှာအဖွဲ့စည်းကဥက္ကဋ္ဌဓမ္မမဟုတ်အာနာကွန်လွှဲခါရတဲ့ကုစလေတယောက်ဖို့ဆိုတာပါပါတယ်PPST ကိုတိကျဖိတ်ကြားထားတာမရှိသလို PPST နဲ့ဆွေးနွေးဖို့ကိုလည်းစစ်ကောင်စီဘက်ကလက်မခံသေးတဲ့အကြောင်းတန်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်တူကပြောပါတယ်အဖွဲ့ဥက္ကဋ္ဌဓမ္မမဟုတ်အာနာကွန်လွှဲခါတဲ့ကုစလေတယောက်ကြီးနဲ့ PPST နဲ့တွေ့ဆုံရေးကိစ္စတွေကိုညှိနှိုင်းလို့မရသေးခင်မှာတော့ညီနေဆွေးနွေးပွဲကျင်းပရေးဟာပိုပြီးတော့ကြန့်ကြာနိုင်တဲ့အခြေအနေမှာရှိပါတယ်စစ်ကောင်စီကဖိတ်ကြားထားတဲ့ညီနေဆွေးနွေးပွဲကတော့ NCA လက်မှတ်ထိုးအဖွဲ့9ဖွဲ့နဲ့မထူဝသေးတဲ့အဖွဲ့3ဖွဲ့စုစုပေါင်း10ဖွဲ့တယောက်ဖို့ရှိနေပါတယ်ကချင် KIO, KNKNU, KNE, KNPP, ချင်း CNF နဲ့ကျောင်းသားတပ်မတော် EBSDF အဖွဲ့တွေကတော့တယောက်မှမဟုတ်တဲ့အကြောင်းစာရိတ်ထုတ်ပြန်ထားပြီးတော့တောင်ပလောင် PSLF, ကိုကန့် MNDAA, ရခိုင် AA အဖွဲ့တွေကတော့ညီငယ်ဆွေးနွေးပွဲအခြေအနေကိုစောင့်ကြည့်လေ့လာနေဆဲရှိကြောင်းသတင်းမီဒီယာတွေကိုတုံ့ပြန်ထားကြပါတယ်ခင်ဗျာ။